မြန်မာနိုင်ငံနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံပါဝင်ပြည်တွင်းပြည်ပကရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီဖြင့်နောက်ထပ်ဒေါ်လာသန်း၁၈၀ရောပေးမယ့်အကြောင်းအမေရိကန်ကကြေညာလိုက်ပါတယ်။အခုပေးမယ့်အကူအညီနဲ့ဆိုရင်ရိုဟင်ဂျာ9,400ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့2019ခုနှစ်ဩဂုတ်လကစလို့အမေရိကန်ကထောက်ပံ့နေတာ1.6 ဘီလီယံနီးပါးရှိနေပြီလို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကကြေညာပေးနေထုတ်ပြန်ချက်မှာပြောဆိုထားတာပါ။ကူညီပေးမဲ့ထဲကဒေါ်လာ93သန်းကျော်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတဆင့်ပေးမှဖြစ်ပြီး89သန်းကျော်ကိုအမေရိကန်နိုင်ငံကကူညီပေးရေးအေဂျင်စီ USAID ကတဆင့်ပေးမှဖြစ်တဲ့အကြောင်းလည်းပြောပါရယ်။ကူညီပေးမဲ့ထဲက138သန်းနီးပါးကိုလူမျိုးလုံးရှင်းလင်းမှုနဲ့လူသားတူပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေလူမျိုးပြောင်းရှင်းလင်းမှုတွေကနေအသက်မတည်လွတ်မြောက်လာသူတွေအပါအဝင်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်94,000ကျော်နဲ့အင်းရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကဒေသခံလူမှုအသံဝင်တွေတုံးဆဲသွားမှာဖြစ်ကြောင်းလဲဝန်ကြီးပလင်ကင်ကကြေညာချက်မှာပြောဆိုထားပါမြန်မာနာမည်နေနဲ့စစ်တပ်ကတော့လူမျိုးတွောင်းအောင်ရှင်းလင်းမှုလုပ်ခဲ့တယ်ဆိုတော့ဆွဆွဲချက်တွေကိုညှင်းဆန်ထားပြီးရိုဟင်ဂျာဆွေးရောက်တွေရဲ့တက်ခိုက်မှုကိုတုံ့ပြန်တဲ့နည်းမျဉ်းရှင်းလင်းတဲ့စစ်ဆင်ရေးတွေဖြစ်နေပြောဆိုထားပါတယ်ဝန်ကြီးပလင်ကင်ကတော့မြန်မာနိုင်ငံကအကြမ်းဖက်မှုတန်ခံရသူတွေနဲ့နေရဲဆုံးခွာသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်မှုတွေအားပေးကူညီမှုတွေနိုင်ငံတကာကအရှိန်မြှင့်ကြဖို့လဲတိုက်တွန်းနေတာပါဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကလည်းရိုဟင်ဂျာဒုက္ခသည်တွေအတွက်ရန်ပုံငွေဒေါ်လာတန်း1,000လောက်ရနိုင်မှုမျှော်လင့်ထားတဲ့အကြောင်းမေလမှာကျင်းပတဲ့အလှူရှင်စည်းဝေးမှာပြောဆိုထားပါတယ်ခင်ဗျာ